တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အစည်းအဝေးတွေကိုဒီနေ့စတင်ကျင်းပရမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကလွဲပြီးကြံတိုင်းနယ်ပြည်နယ်12ခုမှာလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေကိုရွေးချယ်တင်မြှောက်နိုင်ခဲ့ပါတယ်။ဒီနေ့တိုင်းနယ်ပြည်နယ်အသီးသီးမှာလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ရမှာကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထူးခြားမှုတွေရှိခဲ့ပါတယ်။ကချင်ပြည်နယ်မှာဒုတိယကိုယ်စားလှယ်အများဆုံးအနိုင်ရရှိထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက် NLD ပါတီနဲ့အပြိုင်အမည်စင်းတွေတင်သွင်းခဲ့တာကြောင့်မဲခွဲဆုံးဖြတ်ရတာတွေရှိခဲ့ပါတယ်အဲ့ဒီလိုမဲခွဲဆုံးဖြတ်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုတင်သွင်းသူတွေသာလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ပါတီဆွဲမထားပဲလွှတ်တော်ထဲမှာလက်တွဲဆောင်ရွက်သွားမှာဖြစ်ပြီးဒေါင်ဆန်းစုကြည်ရဲ့ညွှန်ကြားချက်အတိုင်းအမျိုးသားယဉ်ကျေးစစ်ရေးအတွက်ဆောင်ရွက်သွားမယ်လို့ကချင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ဦးထွန်းတင်ကပြောပါတယ်။
ကျွန်တော်တို့ကတော့အခုမှရောက်တဲ့ဆိုတော့ကျွန်တော်တို့အရင်တော့ဒုက္ခတဲ့ကိစ္စတွေကျွန်တော်တို့ပြန်သုံးတတ်မယ်ကျွန်တော်ဥပဒေနည်းဥပဒေတွေလိုအပ်တာတွေကိုကျွန်တော်တို့ကစစ်ဆွဲမယ်အလိုအပ်တဲ့ဥပဒေတွေတော့ကျွန်တော်တို့ပဲဖြစ်တာတွေအဲ့ဒါတွေတော့ကျွန်တော်တို့လောက်ရမှာပါကျွန်တော်တို့ကအခုလောလောဆယ်တော့ထပ်တယ်ပြည်တော်စုဖြစ်အောင်ကျွန်တော်တို့ကစူးစမ်းပြီးလုပ်မယ်ဒေါ်ဆန်းစုကြည်ရဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကဘာလုပ်မယ်ဆိုရင်အမျိုးသားယဉ်ကျေးစီယူကိုလက်ခံထားပြီးကျွန်တော်လုပ်ကြမှာဖြစ်ပါတယ်
ကချင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနေရာအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းတင်ကိုအမည်စင်းတင်သွင်းသလိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းပြည်နယ်လွှတ်တော်ဥက္ကဋ္ဌအဟောင်းဖြစ်တဲ့ဦးရဝံကျုံကိုအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်။နောက်ထူးခြားတဲ့ပြည်နယ်တစ်ခုကရှမ်းပြည်နယ်ဖြစ်ပါတယ်။ဒီနေ့ရှမ်းပြည်နယ်လွှတ်တော်မှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာအတွက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ကြားကောင်းပါတီတို့ကအမည်စင်းအပြိုင်တင်သွင်းခဲ့ကြပါတယ်။တဘာပတိလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဝင်ပြိုင်ခဲ့ပေမဲ့ကိုယ်စားလှယ်ပါဝင်မှုအရေးအတွက်အရာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့တာဖြစ်တယ်လို့ SNLD ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ကျော်စရာကပြောပါတယ်
တဘာပတိကနေစကျွန်တော်တို့ကပြိုင်တာဖြစ်ပါလေတဘာပတိမှာ NLD ကဥသောညွန့်လေးခေါ်ဥသောကြီးနဲ့ကျွန်တော်တို့တန့်ခံရေးဥအောင်တန်းထုတ်ပေါ့နော်အဲ့ဒါဥအောင်တန်းထုတ်နိုင်ပါလေခင်ဗျာမလို့တော့ခါမှာကျွန်တော်တို့ SNLD ကဥဆိုင်ကျော်တင်းဝင်ကြိုင်ပါလေနောက် USTB ကဥဆိုင်လုံးဆိုင်ပါအဓိကတော့ NLD ကထောက်ခံပါခင်ဗျာဒီကြိုင်နာပါတီငယ်နဲ့နည်းနည်းပါပါထောက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့က NLD ရဲ့ SNLD ပေါင်းလဲကျွန်တော်တို့ဒီတန့်ခံရေးနဲ့တက်မလို့ကိုယ်စားလှယ်လောက်မရှိဘူးနိုင်ငံရေးဘော
ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကမူဆယ်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ကျော်သိန်းကိုပြည်နယ်လွှတ်တော်ဥက္ကဋ္ဌနေရာအတွက်အဆိုပြုတင်သွင်းသလိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအရင်လွှတ်တော်ဥက္ကဋ္ဌဟောင်းဖြစ်တဲ့ကျိုင်းတုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်လုံးဆိုင်ကိုထပ်မံအဆိုတင်သွင်းခဲ့ရမှာဦးဆိုင်လုံးဆိုင်ကပဲထပ်မံအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကတိုင်းနှင်းမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါခင်ထားဤကိုအဆိုပြုတင်သွင်းခဲ့ပြီးကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလက်ရှိပြည်နယ်ဝန်ကြီးချုပ်ဖြစ်တဲ့ဦးဆက်အောင်မြတ်ကိုအဆိုပြုတင်သွင်းခဲ့ရမှာဦးဆက်အောင်မြတ်ကအရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။နောက်ထူးခြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာတော့ပြည်နယ်တွင်းကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်2ဦးကိုလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေအဖြစ်အဆိုပြုတင်သွင်းခဲ့ရမှာကန့်ကွက်သူမရှိတဲ့အတွက်မဲခွဲဆုံးဖြတ်ရတာမဟုတ်ဘဲအတီးပြုတ်တင်မြှောက်နိုင်ခဲ့ပါတယ်။ရခိုင်မျိုးသားပါတီကလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတာဝန်တွေကိုထမ်းဆောင်ခွင့်ရတဲ့အတွက်ပြည်နယ်လွှတ်တော်ထဲမှာနယ်စပ်ဒေသလုံခြုံရေးတွေကိုအလေးထားဆောင်ရွက်သွားမယ်လို့ရခိုင်မျိုးသားပါတီရဲ့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်။
အရေးကြီးဆုံးကနေဆက်ခိတ်တွေမှာတစ်ဖက်နဲ့တစ်ဖက်အလွေတကူခိုးဝင်လာလို့မရအောင်လုံခြုံရေးကိုခြံစည်းရိုးကာဖို့လုပ်ငန်းတွေကိုလုပ်ရပါမယ်။နောက်တစ်ခုကလုံခြုံရေးတွေကိုတပ်သားအင်အားတွေကိုကျွန်တော်တို့တိုးပြင်းရှာထားရမယ်။တိုင်းရင်းသားကျေးရွာများကိုပြန်လည်တည်ဆောက်ရမယ်။အဲ့ဒီကျေးရွာတွေမှာပြည်သူစစ်အစင်တော်တူတဲ့နောက်ပုံကိုယ်နဲ့ဖွဲ့စည်းပြီးတော့ကျေးရွာရဲ့လုံခြုံရေးဒေသရဲ့လုံခြုံရေးကိုအဲ့ဒီမှာတောင်းဝန်ရှိတဲ့ရေးတက်ရတဲ့တပ်ဖွဲ့အင်အားတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့ကအရေးကြီးတယ်သမီး။ကိုယ်ပြောရရင်ဥရောပ Federal ပြည်နယ်တစ်ခုဖြစ်ပေါ်လာခဲ့တဲ့ဆိုလို့ရှိရင်တော့ဥရောရဲ့စိတ်ထဲမှာရှိတဲ့လုံခြုံရေးတောင်းဝန်ကိုဒီချက်ပိုးပြီးခိုင်မာတဲ့နေဆက်တောင်းဝန်ကိုယူရတဲ့တပ်ဖွဲ့အင်အားတွေကိုတွှေ့ရှိလာနိုင်နေမယ်လို့ဥရောယူကြည့်ပါတယ်
။ရခိုင်ပြည်နယ်လွတ်တော်မှာရခိုင်မျိုးသားပါတီကပုံနှကျုံးမဲဆန္ဒနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆန်ကျော် ော်လှကိုလွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခဲ့ပြီးရသေးတောင်မဲဆန္ဒနယ်ကဦးပိုးမင်းကိုဒုတိယဥက္ကဋ္ဌအဖြစ်တင်မြှောက်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်လွှတ်တော်ကိုဒီနေ့ကျင်းပရမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုဘလို့ရွေးချယ်ခဲ့တယ်ဆိုတာကိုသတင်းမီဒီယာတွေကသတင်းရယူခွင့်မရှိခဲ့ပဲလွှတ်တော်ပြီးမှသာမေးမြန်းခွင့်ရခဲ့တာဖြစ်ပါတယ်။မကွေးတိုင်းနဲ့တနင်္သာရီတိုင်းလွှတ်တော်မှာဆိုရင်ရွေးကောက်ခံကိုယ်စားလှယ်တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေသာဖြစ်တာကြောင့်လွှတ်တော်တွင်မှာတမတော်သားလွှတ်တော်ကိုယ်စားလှယ်တွေနဲ့ NND ကကိုယ်စားလှယ်တွေသာရှိနေတာဖြစ်ပါတယ်။မကွေးတိုင်းလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေပဲရှိတာမို့အားလုံးပူးပေါင်းဆောင်ရွက်ကြမှာဖြစ်ပြီးအခက်အခဲမရှိနိုင်ဘူးလို့မကွေးတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရတဲ့ NND ပါတီကဦးတာကပြောပါတယ်
မကွေးတိုင်းမှာကျန်တဲ့ပါတီမရှိဘူး။အနေနဲ့ကလုံးလုံးနိုင်တာ။အတောင်တော်သားတွေကလည်းအေးဆေးပါပဲ။ခက်ခဲမရှိပါဘူး။ပထမဆုံးစလို့ရမှာတော့ကျွန်တော်တို့အချင်းပြေခြားစားမှုအဓိကထားပြီးလုပ်ရမှာပေါ့ဗျာ။အဲ့ဒါကျွန်တော်တို့ရင်မျိုးဥတွေတို့အစီဝင်ဥတွေတို့အဓိကထားပြတ်ဆန်းပါပဲ။အားလုံးကျွန်တော်ပူးပေါင်းပြီးဆောင်ရွက်ကြမှာပါ။သိပြီကျွန်တော်တို့တိုင်းအနေနဲ့တော့ခက်ခဲမရှိနိုင်ပါဘူး
။မွန်ပြည်နယ်လွတ်တော်မှာဆိုရင်အများစုက NLD ပါတီကကိုယ်စားလှယ်တွေဖြစ်ပြီးမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်အမျိုးသားပါတီနဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်အချို့လည်းပါဝင်နေပါတယ်။မွန်ပြည်နယ်ချောင်းဆုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေဖြစ်လာပြီးနောက်ပိုင်းအပြန်အလှန်ထိန်းချုပ်သွားမှာဖြစ်တယ်လို့ပြောပါတယ်
။လွှတ်တော်ရဲ့ရုပ်လုံးကတော့လွှတ်တော်ဥက္ကဋ္ဌပေါ်မှာအမှုတည်တာပေါ့ဖြစ်လာတဲ့ဥက္ကဋ္ဌအစ်ကဘယ်လိုသူရုပ်လုံးဖော်မလဲဆိုတာတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကတော့ကိုယ်လုံနေကြကိုယ်စတိုင်တိုင်းပေါ့ကိုယ့်ရဲ့ရည်တည်ချက်အတိုင်းမပြောင်းလဲပဲနဲ့ဒီအတိုင်းပဲဆက်ပြီးတော့သွားနေမှာပေါ့ကျွန်တော်တို့ကအတိုက်ခံအင်အားစုသဘောမျိုးတော့မဟုတ်တော့ညာလည်းပဲဒီအပြန်အလှန်ထိန်းချုပ်မှုအပိုင်းမှာတော့ရှိသေးတယ်လို့တော့ရှိနေအောင်မယ်လို့တော့ကျွန်တော်မြင်တယ်
တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးချယ်ပြီးတဲ့နောက်လွှတ်တော်ရေးရာကော်မတီတွေကိုဆက်လက်ဖွဲ့စည်းသွားဖို့ရှိပါတယ်မန္တလေးတိုင်းဒေသကြီးမှာမနက်ဖြန်လွှတ်တော်အစည်းအဝေးဆက်လက်ကျင်းပမှာဖြစ်ပြီးအေရဝတီတိုင်းဒေသကြီးမှာဖေဖော်ဝါရီလ17ရက်နေ့ကချင်ပြည်နယ်မှာဖေဖော်ဝါရီလ15ရက်နေ့တွေမှာလွှတ်တော်အစည်းအဝေးတွေကိုပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ကြံတိုင်းနဲ့ပြည်နယ်တွေမှာလွှတ်တော်အစည်းအဝေးပြန်လည်စတင်မဲ့ရက်ကိုဒီနေ့ကြေညာပေးခဲ့တာမျိုးမရှိဘဲလွှတ်တော်ပြန်လည်မစတင်ခင်လွှတ်တော်ကိုယ်စားလှယ်တွေထံကြိုတင်အကြောင်းကြားပေးသွားမယ်လို့လွှတ်တော်ဥက္ကဋ္ဌတွေကအသိပေးထားပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကရွေးချယ်ခန့်အပ်ရတာဖြစ်တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာသမရကိုရွေးချယ်တင်မြှောက်ပြီးမှသာဝန်ကြီးချုပ်တွေကိုခန့်အပ်တာဝန်ပေးနိုင်မှာဖြစ်ပါတယ်ရှင်။